ဒီကနေ့ဒီပြည်လ24ရက်နေ့ကရန်ကုန်တိုင်းလွတ်တော်မှာအင်းစင်မြို့နယ်တိုင်းလွတ်တော်အမှဦးဝေဖြိုးဟန်တင်သွင်းထားတဲ့ YPS ဝန်ဆောင်မှုနဲ့ပတ်သက်တဲ့အဆိုတရားကိုဆွေးနွေးကြပါတယ်။ဦးဝေဖြိုးဟန်တင်ထားတဲ့အဆိုကရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူသိယူပို့ဆောင်ရေးစနစ်အားယခုထက်ပိုမိုကောင်းမွန်လာစေရင်းနဲ့ထိရောက်သောစီမံစည်းကမ်းများနဲ့အညီအရေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်များအားအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာမှုရှိစွာချပြနိုင်ရန်တိုင်းဒေသကြီးအစိုးရအဖွဲ့အားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။ဒီဆိုနဲ့ပတ်သက်ပြီးတိုင်းအမစုစုပေါင်း26ယောက်ကတက်တက်ကြွကြွဆွေးနွေးကြကြပြီး YPS ကောင်ထယ်ဖော်မှုနဲ့ပတ်သက်တဲ့အားနည်းချက်ပေါင်းစုံကိုထောက်ပြခဲ့ကြပါတယ်။တစ်ဆက်တည်း APR 26ရက်နေ့မှာတော့အဆိုနဲ့ပတ်သက်လို့တိုင်းအစိုးရဘက်ကပြန်ရှင်းလင်းတာတွေလုပ်ပြီးလွတ်တော်ကနေအဆိုကိုအတည်ပြုပေးလိုက်ပါတယ်။ဒီဆိုကိစ္စအမှတ်တွေဆွေးနွေးတဲ့နေ့မှာရောအဆိုအတည်ပြုတဲ့နေ့မှာပါ YPS ကိုဥဆောင်ကောက်ထဲပေါ်ခဲ့တဲ့ဒိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းမတက်ပါဘူး YPS ကိစ္စဆွေးနွေးချက်တွေမှာဘာတွေပါသလဲဒီပြဿနာနဲ့ပတ်သက်ပြီးအဆိုအနေနဲ့လွှတ်တော်အထင်မြင်တွေလွှဲနေရသလား YPS စနစ်အောင်မြင်ရေးဘာလုပ်သင့်တယ်လဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဧပြီလ24ရက်နေ့ကတိုင်းမက်တွေဆွေးနွေးသွားတဲ့အချက်ပေါင်းစုံကိုခြုံငုံသုံးသပ်ကြည့်ပြီးအဓိကအချက်ကြီးနှစ်ခုတွေ့ရပါတယ်ပထမတစ်ချက်ကတိုင်းဆိုရဟာရန်ကုန်ဘက်စကားပြေးဆွဲဝင်ဆောင်မှုပေးတဲ့လုပ်ငန်းကိုအရင်မထပ်တာစီမံခန့်ခွဲမှုကနေ YRTA လို့ခေါ်တဲ့ရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကိုကဲမှုအာဏာပိုင်အဖွဲ့ကလွှဲပြောင်းရယူပြီး YBS စနစ်အကောင့်ထယ်ဖော်တဲ့ကိစ္စလွတ်တော်ဘက်ကိုကြိုတင်ညှိနှိုင်းတိုင်ပင်အကြောင်းကြားတာမျိုးမလုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စနဲ့အပြောင်းလဲမအောင်မမြင်ဖြစ်နေတဲ့ပြဿနာပဲဖြစ်ပါတယ်အပြောင်းလဲဟာရည်မှန်းချက်ကိုမပေါရောက်ဘူးမအောင်မမြင်ဖြစ်နေတယ်ဆိုတာကရန်ကုန်ဘက်စကားစနစ်မှာအရင်အတိုင်းနဲ့ပြည်သူတွေကြက်မြက်ပြီးစီးနေရတာဘက်စကားတွေကိုအချိန်ကြာမြင့်စွာစောင့်ဆိုင်းရပြီးတနေရာကနေတနေရာသွားဖို့အချိန်အတော်ပေးရတာဘက်စကားဒရိုင်ဘာစပယ်ယာတွေဟာအရင်တုန်းကအတိုင်းရင်စည်းကမ်းချိုးဖောက်မြဲချိုးဖောက်အမြန်လူမောင်းမြန်မောင်းကားကပူတောင်းမြဲတောင်းအများပြည်သူအပေါ်ဆက်ဆံမှုစိုးမြဲစိုးစတဲ့အခြေအနေတွေကိုဆိုလိုတာဖြစ်ပါတယ်။တကယ်အခြေအနေမှန်ကိုပြန်ကြည့်ရင်အရင်ခေတ်ဆက်ဆက်ကလေးကမတ်တပ်အဖွဲ့ကြီးကစီမံခန့်ခွဲလာတဲ့ရန်ကုန်ဘက်စကားစနစ်ဟာအလွန်ဆိုးရွားပါတယ်။ခြုံငုံပြီးပြောရရင်မတ်တပ်အဖွဲ့ကြီးရဲ့အာဂတိလိုက်စားမှုနဲ့ဘက်စကားစပယ်ယာဒရိုင်ဘာရဲ့ယင်စီကန်ချိုးဖောက်မှုခီးတွေတွေပေါ်ဆိုးရွားတဲ့ဆက်ဆံမှုစတာတွေဖြစ်ပါတယ်။အဲ့ဒီအခြေအနေအောက်မှာပြည်သူတွေဟာဘက်စကားပေါ်မှာစက်ညက်ပြီးစီးရတာအချိန်ကြာမြင့်စွာစောင့်ဆိုင်းစီးရတာကားကားတွေပိုးပေးရတာရိုင်းကြစွာဆက်ဆံခံရတာအိုမင်းဟောင်းနှဲနေတဲ့ကားတွေကိုပဲစီးရတာအနေမကင်းတာစတဲ့အခြေအနေဇိုးတွေကိုနှစ်ပေါင်းများစွာခါးစီးခံရကြရတာဖြစ်ပါတယ
်ဦးဖြူမင်းသိန်းဝန်ကြီးချုပ်ဖြစ်လာတဲ့အခါအဲ့ဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားတာတွေ့ရပါတယ်အခုလိုခီးသွွားပြည်သူတွေနေ့စဉ်စိုးစိုးရွားရွားခံစားနေရတဲ့ပြဿနာတွေရဲ့အရင်းခံဟာအချက်သုံးချက်ကြောင့်ဖြစ်ပါတယ်ပထမတစ်ချက်ကတော့နာမည်ဆိုးနဲ့ကြော်ကြားတဲ့မထသအဖွဲ့ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုဘတ်ကတ်စပယ်ယာဒရိုင်ဘာတွေအချင်းဆိုးရလာအောင်တွန်းပို့တဲ့အုံနာကြီးနဲ့ပြေးဆွဲခိုင်းတဲ့စနစ်နဲ့ဘတ်ကတ်အစည်းရဲ့မလုံလောက်မှုတို့ပဲဖြစ်ပါတယ်ဒီချင်းတွေကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကလည်းကောင်းကောင်းသိပုံရပါတယ်ဒါကြောင့်ပဲဦးဖြိုးမင်းသိန်းဟာမထသအဖွဲ့ကိုဖျက်သိမ်းပြီး YRTA နဲ့အစားထိုး YBS စနစ်နဲ့ဝန်ဆောင်မှုပေးပါတယ်အုံနာကယူပြီးဒရိုင်ဘာစပယ်ယာတွေကိုကိုရကိုယူစနစ်နဲ့ပြေးဆွဲခိုင်းတာကနေလက္ခဏာစနစ်တွေနဲ့ပြေးဆွဲနိုင်အောင်ကြိုးစားပါတယ်။လိုအပ်နေတဲ့ဘတ်ကားတွေတင်သွင်းဖို့ပြင်ဆင်ပါတယ်
။ပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီမှာစခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ YBS အပြောင်းလဲကိုကြည့်ရင်စေတနာလဲမှန်တယ်။ပြောင်းလဲရမယ့်အဓိကအချက်တွေကိုလည်းသိတယ်လို့ပါတီဝင်တွေနဲ့ပြည်သူလူထုကြီးရဲ့ကူညီမှုကိုလည်းရခဲ့ရဲ့ဒါနဲ့ဘာကြောင့်မအောင်မြင်ရသလဲဆိုတာကတော့မေးခွန်းထုတ်ဖို့ဖြစ်လာပါတယ်။ပြဿနာကိုပြန်ဆန်းစစ်ကြည့်ရင်ကြောင်းလဲဖို့လိုတဲ့အချက်၃ချက်အနည်းပထမအချက်ဖြစ်တဲ့မထတာကိုဖျက်သိမ်းတာတစ်ခုပဲလုံလုံလည်လည်အောင်မြင်ပြီးကြံတဲ့တစ်ချက်မအောင်မြင်ပါဘူးလိုအပ်နေတဲ့ဘတ်စကားတွေတင်သွင်းဖို့ကတော့လောက်ကင်ကြီးစဲဖြစ်ပြီးနောက်အဆင်ပြေသွားနိုင်တဲ့အလားအလာရှိပါတယ်အဲ့ဒီမအောင်မြင်တဲ့အချက်ကတော့ဘတ်စကားဒရိုင်ဘာစပယ်ယာတွေကိုကိုရကိုယူအုံနာချင်းနဲ့ပြေးဆွဲခိုင်းနေတဲ့စနစ်ကနေလက္ခဏာစနစ်ကိုအအောင်မြင်မပြောင်းလဲနိုင်တာပါပဲ အဲ့ဒီလိုမပြောင်းသေးနိုင်လို့လေဘတ်ကားစပယ်ယာနဲ့ဒရိုင်ဘာတွေဟာအရင်မထသခစ်တုံးကလိုပဲငွေရလို့မှုခီးတယ်ရလို့မှုတွေကြောင့်အရင်တုန်းကလုတ်ခဲ့တယ်လို့ပဲကားအပြိုင်မောင်းတာခီးတယ်လူတင်တာရက်ချင်တဲ့နေရာရက်ချချင်တဲ့နေရာချတာငွေပိုတောင်းတာမချေမငယ်ဆက်ဆံတာလုပ်နေကြတော့ဖြစ်တယ်လို့နားလည်နိုင်ပါတယ်ဝင်းကြီးချုပ်ဦးဖြိုးမြင့်သိန်းနဲ့တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်တို့ကတော့ YBS စနစ်အောင်မြင်ဖို့အတွက်ကက်စနစ်နဲ့ငွေပေးချေမှုအကောင့်ထဲပေါ်မယ်။ကားတွေမှာခြေရာခံ GPS စနစ်တွေတပ်ဆင်ပြီးထိန်းချုပ်မယ်။ကားတွေအများကြီးတင်သွင်းမယ်။စရာတွေအကောင့်ထဲပေါ်မယ်လို့ပြောဆိုနေကြပါတယ်။တကယ်တကယ်လိုအပ်နေတာကအဲ့ဒါတွေမဟုတ်ပါဘူး။ဘတ်ကားဒရိုင်ဘာစပယ်ယာတွေကိုစီကဲချိုးဖောက်မှုဖြစ်စေတဲ့ကိုရကိုယူအောင်နာကြီးစနစ်နေရာမှာလက္ခဏာစနစ်နဲ့ပြည့်စွဲနိုင်အောင်ကြိုးစားဖို့ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံထက်အများကြီးဖွံ့ဖြိုးတဲ့အိမ်ကြီးချင်းထိုင်းနိုင်ငံမှာတော့ဘတ်ကားကပေးချီတာကိုကက်စနစ်နဲ့မလုပ်နိုင်သေးပါဘူး။လက်မှတ်ဖြတ်ငွေကောက်ပါတယ်။ GPS တွေလည်းမတက်ခိုင်းပါဘူး။ရိုးရိုးစနစ်နဲ့ပဲကြီးကျက်ပါတယ်။ဒီအတွက်ရန်ကုန်တိုင်းအစိုးရအဓိကကြိုးစားပန်းစားလုပ်ဖို့လိုတာကဘတ်ကားဒရိုင်ဘာစပယ်ယာရီလာကစားစနစ်နဲ့အလုတ်လုတ်တဲ့ပုံစံဖြစ်အောင်ပြောင်းလဲပေးဖို့ပ
ါဒါပေမဲ့အဲ့ဒီကိစ္စအပြောလွယ်သလောက်အလုတ်ခက်ပါတယ်အကြောင်းကတော့လက်ရှိအုံနာကြီးစနစ်နဲ့နေသားကျနေတဲ့ဘတ်ကားပိုင်ရှင်တဲ့ကုမ္ပဏီအစည်းအဝေးဟာအဲ့ဒီစနစ်ကိုမပြောင်းချင်ပါဘူးမပြောင်းချင်တော့အကြောင်းမျိုးမျိုးပြပါတယ်လာကစားစနစ်ပြောင်းပြီးတော့ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာသူတို့ကိုယ်တိုင်တာဝန်ယူဖို့ပါဝင်ကြီးကြပ်ဖို့ငြင်းဆန်ပါလိမ့်မယ်အဲ့ဒီအချိန်လေးဖြစ်နေကြမယ် YBS စနစ်အောင်မြင်မှာမဟုတ်ပါဘူးဒီအတွက်ဥပြုမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရဟာအဲ့ဒီပြဿနာဖြေရှင်းနိုင်မှုဒီထက်ကောင်းမွန်တဲ့စီမံခန့်ခွဲမှုနဲ့အလုံးလုံးရမယ့်အပြင်တိုင်းအမတ်တွေရဲ့အကူအညီကိုလည်းယူရပါမယ်။တိုင်းအမတ်တွေကလည်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုအပြစ်တင်နေတဲ့အစားဘတ်ကားဒရိုင်ဘာစပယ်ယာတွေလက္ခဏာပုံစံနဲ့ပြောင်းလဲအလုပ်လုပ်တဲ့စနစ်ပေါ်ပေါက်လာရင်တိုင်းအစိုးရကိုဘယ်ပေါင်းစုံကအကူအညီပေးဖို့ပဲဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။